စစ်ကောင်စီနဲ့ AA အာရခတပ်တော်တို့အကြားရခိုင်မြောက်ပိုင်းတိုက်ပွဲတွေအတွင်းမှာရိုဟင်ဂျာတွေဟာပိုပြီးတော့အန္တရာယ်ကြီးလာနေတယ်လို့လူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရဲ့ပြောဆိုမှုဟာအချက်အလက်မှားတွေဖြစ်တယ်လို့ AA ဘက်ကလက်မခံတုံ့ပြန်ပယ်ချလိုက်ပါတယ်ဒီအကြောင်းသတင်းပေးပို့ချက်ကိုကုဇော်မူကျော်ကပြောပြမှာဖြစ်ပါတယ
်ရခိုင်မြောက်ပိုင်းတပ်ခွဲတွေအတွင်အရသာထိခိုက်ဒေဆုံးမှုတွေအိုးအိမ်ဆုံးရှုံးမှုတွေတိုးလာနေချိန်မှာပဲဒေသတွင်းမှာရှိတဲ့ရိုဟင်ဂျာမွတ်စလင်တွေအတွက်ပိုပြီးစိုးရိမ်စရာဖြစ်လာတယ်လို့ကုလသမဂ္ဂမဟာမင်းကြီးကပြောဆိုခဲ့ပါတယ်2019ခုနှစ်တုန်းကစစ်တပ်ရဲ့ပြစ်မှတ်ထားတာကိုပဲခံခဲ့ရတဲ့ရိုဟင်ဂျာတွေဟာအခုအချိန်မှာစစ်ကောင်စီဘက်ကရောAA အရခတတ်တော်ဘက်ကပါပြစ်မှတ်ထားတာခံရနိုင်တာကြောင့်ဒါမျိုးထပ်ဖြစ်ခွင့်မပေးသင့်ဘူးလို့မဟာမင်းကြီးကသတိပေးခဲ့ပါတယ်။ကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးရဲ့ပြောဆိုချက်တွေထဲမှာတချို့အကြောင်းအရာတွေဟာမှားယွင်းနေတယ်လို့ AA ဘက်ကတုံ့ပြန်ခဲ့တယ်လို့ကုလသမဂ္ဂမဟာမင်းကြီးရဲ့ပြောဆိုချက်တွေဟာတစ်ဖက်သက်ဆန်တယ်လို့ AA ပြောခွင့်ရသူခိုင်သုခကတုံ့ပြန်ပါတယ်
။ဒီလူ့အခွင့်အရေးကော်မရှင်နာဒီဘောလ်ကာတက်ရဲ့ဒီ2024 ABLA 16ရက်နေ့လုတ်တဲ့သတင်းစာရှင်းလင်းပွဲမှာအာရခပြည်ရဲ့ဒီစည်ရေးနိုင်ငံရေးဒီအတိုင်းဝိုင်းများကြားဆက်ဆံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ဟိုပြောခဲ့တဲ့အထက်မှာတချို့အချက်လက်တွေကဟိုမှားယွင်းနေတာဒီဘယ်လိုက်ပြီးတော့တစ်ဖက်သက်ဆွဲဆွေးထားတာတွေအဖြစ်မှန်ကိုဖုံးကွယ်ဖို့စ조사ထားတာတွေကိုတွေ့ရတယ်ဟိုဒါကြောင့်မို့လို့တချို့အချက်လက်တွေကိုဒီအများပြည်သူနဲ့နိုင်ငံတကာအတိုင်းဝိုင်းကဟိုအမှန်တိုင်းသိအောင်ဟိုပြန်လည်ပြီးတော့လိုအပ်တာတွေကိုကျွန်တော်တို့ကဒါရှင်းပြထုတ်ပြန်ခဲ့တာဖြစ်ပါတယ
်ပြီးခဲ့တဲ့ November 23ရက်နေ့ကနေအခုနှစ် March 21ရက်နေ့အထိအရသာတည်ဆုံးသူ189ဦးထိခိုက်ဒဏ်ရာရရှိသူ468ဦးရှိပြီးအဲ့ဒီအထက်မှာမွတ်စလင်25ရာခိုင်နှုန်းသာပါဝင်တယ်လို့ AA ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဒါအပြင်2029စစ်စင်ရေးစတင်ပြီးနောက်ပိုင်းရခိုင်ဒေသမှာစစ်ဘေးဒုက္ခသည်3သိန်းကျော်အထိရှိလာနေပြီးအဲ့ဒီအထက်မှာမွတ်စလင်ဒုက္ခသည်15ရာခိုင်နှုန်းလောက်သာပါဝင်တယ်လို့ဖော်ပြထားပါတယ် ARSA ARA RSO တို့လိုအစွန်ရောက်မွတ်စလင်လက်နက်ကင်တွေရဲ့ရခိုင်ဒေသနဲ့မွတ်စလင်တွေအပေါ်တပ်ဖြတ်နေတာတွေဇက်တိုက်ရှိနေပေမဲ့ကုလသမဂ္ဂမဟာမင်းကြီးအနေနဲ့ထက်သွင်းဖော်ပြထားတာမတွေ့ရဘူးလို့လည်း AA ဘက်ကတုံ့ပြန်ထားပါတယ်။ပြီးခဲ့တဲ့ April 18ရက်19ရက်နေ့တွေမှာလည်း Ranger လက်နက်ကင်အဖွဲ့တွေနဲ့သူတို့အမာခံတွေကဘူးတီတောင်မြို့ပေါ်က MSF ရုံးအပါအဝင်ရခိုင်ဒေသကနေအိမ်200ကျော်ကိုမီးရှို့ဖျက်ဆီးခဲ့တယ်လို့AA ဘက်ကထုတ်ပြန်ပါတယ်။ Ranger တဦးကတော့စစ်ကောင်စီဘက်ကဖိအားပေးလို့မီးရှို့ရတာလို့အခုလိုပြောပါတယ်
။အဲစစ်တပ်ရဲ့ဖိအားကြောင့်ရိုဟန်ဂျာတွေပဲမီးရှို့ခဲ့တာပါ။ဂျေတုစဲအရန်တပ်ဖွဲ့အနေနဲ့တုံးတာတော့အဲတုံးနေတဲ့လူတွေပဲမွတ်စလင်တွေကိုရိုဟန်ဂျာတွေကိုတပ်ဖွဲ့ဝင်ပြေးသူတို့ကတုံးနေတော့လားအဲဟိုကစစ်တပ်ကသူတို့ကစစ်တပ်ကတုံးတဲ့ချိန်မှာတုံးတဲ့ချိန်မှာသူတို့ကနေပြေးတော့ဟိုမှာစစ်ဒီအင်းတွေပဲခင်ဗျားတို့မီးရှို့ပေးလိုက်။မီးရှို့မပေးဘူးဆိုရင်တော့ခင်ဗျားတို့လည်းတိုက်စားဖောက်စီရတော့ငါတို့ကမဲ့မယ်ဘာလို့မရှိပေရမလားမတင်မနေမင်းရှုမင်းမရှုလို့လည်းမရဘူးမင်းရှုပေးရတယ်လို့တော့ပေါ့
မြေပြင်အခြေအနေတွေကိုကိုယ်တိုင်သွားရောက်သတင်းယူဖို့ခက်ခဲတဲ့အတွက်ဒီအဖြစ်အပျက်နဲ့ပတ်သက်လို့ VOA အနေနဲ့တရားအတည်ပြုလို့မရသေးပါဘူးစစ်ကောင်စီဘက်ကလည်းရိုဟင်ဂျာတွေကိုစစ်မှုထမ်းခိုင်းပြီးတိုက်ပွဲတွေအတွင်ပါဝင်စေတာကြောင့်ရခိုင်နဲ့ရိုဟင်ဂျာတွေအကြားလူမျိုးရေးပဋိပက္ခဖြစ်လာအောင်ဖန်တီးနေတယ်လို့လည်းရခိုင်ပြည်အရေးလေးလာနေသူတချို့ကတော့ယူဆပါတယ်ရွင်ကြတွေကိုစစ်ကောင်စီကအတင်းစစ်မှုထမ်းခိုင်းတယ်လို့ပဲ AA ဘက်ကလည်းစစ်မှုထမ်းဖို့စီရင်တာတွေရှိတယ်လို့ဒေသခံရွင်ကြတွေကပြောဆိုပါတယ်